မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေလဲနှုန်းကန့်သက်တာအပါအဝင်မကြာသေးခင်ကဗန်နာယင်းနဲ့ကုန်သွယ်ရေးဆိုင်ရာညွှန်ကြားချက်တွေထွက်ပေါ်လာရကငွေကြေးနဲ့စီးပွားရေးမူဝါဒအပေါ်ယုံကြည်မှုတွေကျဆင်းလာတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ညွှန်ကြားချက်အမေရိကန်ရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်မြန်မာကျပ်ငွေတန်ဖိုးစီးပွားရေးလုပ်ငန်းထိခိုက်မှုစားသုံးကုန်ရှားပါးဈေးတက်တာတွေကြောင့်မတိမငြိမ်အခြေအနေတွေကြုံလာမှာကိုလုပ်ငန်းရှင်တွေစိုးရိမ်နေကြပါပါ။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီဒေါ်လာထိချုပ်ရေးအမေရိကန်မျိုးစုံရဲ့နောက်ဆုံးသက်ရောက်မှုအပေါ်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတူက
Public ကဒီငွေကြေးပုံသူယုံကြည်မှုသူကြဆင်းတာပေါ့ယုံကြည်မှုကြဆင်းတော့ရွှေတန်တဲ့လူကရွှေဝယ်ဒေါ်လာတန်တဲ့လူကဒေါ်လာဝယ်အဓိကတော့ policy မတည်ငြိမ်ဘူးဆိုရင်တော့မှလူရဲ့စိုးရိမ်စေပေါ့အဓိကတော့ဖန်နေပေါ့နော်ဟိုကျွန်တော်တို့ဒီ3-4လထဲမှာလဲဒီကျွန်တော်တို့နိုင်ငံရဲ့အဓိကရေးကြီးရဲ့ institution လို့ပြောလို့ရတဲ့ဟိုဘက်ကဒီစင်ညာချက်ဒီကိုပြီးတခုထုတ်တာဟိုကျွန်တော်တို့ဟိုပြည်တွင်းနိုင်ငံသားတွေတော့မှဆက်ဖက်လို့မမီဘူး။အဘိုးဘယ်ဆိုတော့ကနိုင်ငံတစ်ခုရဲ့ငွေကြေးစနစ်ခိုင်မာတည်ငြိမ်ပန်းခံဥဆောင်တဲ့အဖွဲ့အစည်းပေါ့နော်။ဟိုမှန်တိုင်းပြောရင်ဒီငွေကြေးနဲ့ပတ်သက်ပြီးတော့ဒီကြေညာချက်ဒီအပေါ်လူတွေကစိုးရိမ်ပူပန်မှုတွေရှိတာပေါ့နော်။ဆိုလိုချင်တာကဒီငွေကြေးနဲ့ပတ်သက်တဲ့လူဝါဒတည်ငြိမ်ခိုင်မာပန်းခံဖြစ်နေ။အခုကဘိုးဘယ်ပူတိုင်းကစာအမျိုးမျိုးထုတ်ပြီးတော့ကြေညာချက်အမျိုးမျိုးနဲ့ဆိုတဲ့အခါကျတော့ပြည်သူတွေခြားထဲမှာဆိုရင်ပြပန်းတော့အဲ့ရနေရောအမြချာခင်တော့ဘာဖြစ်လဲဆိုတော့ကိုယ့်လက်ထက်မှာရှိရငွေဒီငွေကိုမသေးသွားအောင်ဆိုတော့သေးသွားမှာပူပူသေးသေးလာတော့သေးသွားမှရောကြောက်တဲ့အခါကျတော့အခုဟိုသူရဲ့ဆိုရင်ပြပန်းမှုကိုထိမ့်နေတိတ်မြဖြစ်တဲ့အနေထားမှာလည်းတွတ်တွေ့ရအောင်ပေါ့နော
်အဲ့ဒီတော့ဒီငွေချေးကဘလောက်သေးသွားပါလဲလို့စက်မရမှာသူကပဲ
ဘလောက်ထိသေးသွားလဲအဓိကအခုငွေသေးကိုချေခံရင်တော့ဒေါ်လာဈေးကလက်ရှိ2500 plus or minus ပေါ့နော် 2500 အပေါ်လောက်မှာကျွန်တော်တို့ကြားနေရတယ်တော့ရွှေဈေးဆိုလည်း23ဒေးဆိုတော့ပလောက်မှာရှိရခါကြတော့ဒီတလာထဲမှာဒီဒေါ်လာဈေးက2100ကျော်ကနေ2500ကျော်လာတယ်ရွှေဈေးကလည်း30ကျော်ကနေ23ဒေးကျော်လာတယ်ဆိုတာမျိုးပေါ့နော်ဟို 10% ကျော်သွားတာပေါ့ဒီတလာတော့မကြောက်ဘူးပေါ့နော်ရက်20လောက်နဲ့အဲ့လိုဖြစ်သွားတဲ့အနေအထားမျိုးကကျတော့ဒီ CPI နှစ်ဇူလိုင်လမှာအဲ့ဒီဒီနှစ်2020ဇူလိုင်လကြားထဲမှာ1650နဲ့2500ကျားပေါ့နော် maybe 900လောက်ထွားသွားတယ်900ဆိုတော့ငွေလဲနှုန်းရတွေ့55,000ကျော်လောက်ရှိတယ်ဒါတမိုးကျသွားတယ်ဒါပြောလို့ရတယ်ဟုတ်စပရိုက်တရနေ့ကတွက်လိုက်ရင်တော့ကျွန်တော်တို့က1350ကနေအခု2500ကျားမှာဆို80ရာခိုင်နှုန်းနီးပါးတော့ဟိုငွေကြေးတန်ဖိုးကွာသွားတာလေတွေ့ရတယ်ပေါ့နော
်ဒီနေရာမှာအခုလိုဒေါ်လာကက်သက်တာနဲ့ယုံကြည်မှုကျလာတာတွေရဲ့အကျိုးဆက်ကြောင့်စီးပွားရေးလုပ်ငန်းတွေရဲ့နောက်ဆုံးအခြေအနေကိုမေးရမှာလဲအမိမဟော်လို့တဲ့နောက်စီးပွားရေးလုပ်ငန်းရှင်တူက
အခုစီးပွားရေးလုပ်ငန်းအများစုကတော့အားလုံးနီးပါးပေါ့လေရက်တလောက်နီးပါးဖြစ်သွားပါပြီခင်ဗျာကျတော့ဒီပါဆိုအယောင်းဝယ်အားလုံးကတော့တည်တာပါပဲဥပမာ export import trade လုပ်တဲ့လူတွေဆိုရင်လည်း export တည်းလဲဟို1850လောက်မကိုက်တော့လို့ရ6000ကျော်လောက်ပွာသွားတာဟုတ်ဒေါ်လာကိုတကယ်အပြင်းစီးနဲ့အစွတ်စီးနဲ့6000ကျော်လောက်ပွာသွားကြက်တော့ဖြစ်သွားတယ် import တရားလည်းရက်နေပါပြီလေဈေးတုံးတက်တာပါတော့အစီအပြေအောင်တော့ import barrier တွေနဲ့အစီအပြေရက်တော့ဖြစ်သွားပြီနောက်ပြီးတော့အခြေခံစားတောက်ကုန်ပေါ့အဲ့ဒါကဖြိုက်ပြိုးမွေးပြီးစီဆိုလဲအရန်တည်တာတယ်ဥပမာတရိတ်ဆိုင်အစားတောက်ရောင်းတဲ့ဟာတွေဆိုရင်လည်းဟို import လုပ်တော့ဈေးတက်ကုန်တာပေါ့နော်တန်းကြောင်းကြောင်းရောဝေးစီးရလဲအခု2500ဝန်းကျင်ဆိုတော့အကုန်ရက်ကုန်သွားပါပြီ။ကျက်သွားပြီဆိုတော့အဲ့ဒီဟာတွေအလုံးနဲ့နောက်ဆက်တွဲရတော့အခြေခံစားသောက်ကုန်တွေအကုန်ဈေးတက်မယ်။နောက်ပြီးအဲလူသုံးကုန်တွေအကုန်ဈေးတက်မယ်။ကျန်တဲ့နောက်ဆက်တွဲရတော့လူမှုရေးမငြိမ်သက်မှုတွေပေါ့ခင်ဗျာ
။အဲ့ဒီတော့အခုလိုနောက်ဆက်တွဲတွေမဆိုးလောက်ဘလို့ပြန်ဖြည့်ရှင်းတင်ပါလဲလို့မေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကပဲ
။အချိန်မှာတော့လေလူတွေကတော့အခုချိန်ချင်းထုံနေတာကတော့ဒါဘိုးဘန်းဘိုးဘန်းဘိုးဘန်းနာမည်ခံမိထုံနေရောပေါ့နော်ကောလာဟာလာလည်းမျိုးစုံထွက်လာတယ်ပေါ့ဘိုးဘန်းဥက္ခရာလည်းဒီနေ့မဆိုင်ဘူးပေါ့ဘိုးဘန်းအတိုင်းပဲအတိအချာတော့ချိန်ပန်ခံကွယ်မှုပြဿနာပဲရှိမှာဖြစ်ပါတယ်နိုင်ငံရေးနဲ့ညွယ်တဲ့ချိန်ပန်ခံကွယ်မှုပြဿနာပဲရှိမှာဖြစ်ပါတယ်ဆိုတော့နိုင်ငံရေးအကြောင်းလေးတစ်ခုချိန်ပန်အောက်ချုပ်မှုအကြောင်းလေးတစ်ခုမရှိဘဲနဲ့တော့ဒါပြန်ဖြေဖို့တော့လိုရတော့ဦးထင်တယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့တတော်ရောပြည်ရင်းအားနဲ့မရနိုင်တော့ဘူးလीနိုင်ငံခြားအကူအညီရော input ဟို FPI ရအစဒီမဝင်နိုင်မဝင်လာတဲ့အတွက်ကြောင့်မလို့နောက်ပြီးလူတွေရဲ့ trust ကပျောက်ဆုံးသွားအဓိကကကျွန်တော် financially မှာ trust လုံးဝပျောက်ဆုံးသွားတယ်ဆိုတော့လူတွေ funding မယုံတော့ဘာမှဆက်လို့မရတော့အကူအလုံးစုံမှာဘာလို့လဲအချုပ်ကတော့လीစီးပွားခံကွဲမှုအမှားကြီးပဲပြောရမှာပေါ့နော
်အခုလိုအချိန်မှာမြန်မာစစ်ကောင်းဆောင်အနေနဲ့တော့ရုရှားနိုင်ငံနဲ့ကာကွယ်ရေးအတွက်တခြားလူမှုစီးပွားရေးကဏ္ဍပါပုံမှန်ပူးပေါင်းဆောင်ရွက်ဖို့လုံ့ပန်လာပေမဲ့ ဒီစီးပွားရေးယုံကြည်မှုပြန်ရဖို့တော့လုံလောက်တဲ့အကူအညီရဖို့ခက်နိုင်တယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်ခင်ဗျ